စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအရသာထိခိုက်ဒေဆမှုတွေရှိနေပါတယ်။ဒီနေ့မနက်ပိုင်းကလည်းစစ်တွေမြန်မာစစ်ကောင်စီရဲတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရသာတရားစင်ထက်မနေသေးဆုံးပြီး30ကျော်တန်ရခိရှိခဲ့တယ်လို့အေအေဖွဲ့ပြောခွင့်ရခိုင်စုခါကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုအခြေခံပြီးကိုစီတူပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဒီကနေ့မနက်ပိုင်း၈နာရီကျော်လောက်ကလက်နက်ကြီးထိမှန်ရန်ကအရသာ12ဦးသေဆုံးပြီးတော့30ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်တော် AA ကပြောပါတယ်။ကလတန်မြစ်ထဲကနေစစ်ကောင်စီရဲတပ်တင်းမောကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာလူစီကားတဲ့စစ်တွေမျိုးကိုရီးယားစစ်ကံစည်းကိုကြားရောက်ပောက်ကွဲခဲ့ရာကထိခိုက်သေဆုံးခဲ့တာလို့လည်း AA အဖွဲ့ပြောခွင့်ရခိုင်သူခါက VV ကိုပြောပါတယ
်။ဆိုတော့အဲ့ဒီဖြစ်စဉ်မှာဒီဈေးရောင်းဈေးဝယ်လုံနေတဲ့ဒီအပြင်းမဲ့ပြည်သူလက်ရှိအချိန်ထိပေါ့နော်ဒီ3ဦးတေဆုံးပြီးတော့ဟို32ဦးအပြင်းထန်ဒဏ်ရာရတယ်လို့သိရတယ်။ဆိုတော့ဒီဒဏ်ရာရတဲ့သူအရေးတက်ကတော့ဒီအခုထိဒီဥစ္စာပေါ့နော်ဒါတေတေချာချာတော့ဒီဒီစရင်တိကျထွက်လာတာတော့မရှိသေးဘူးဒါပေမဲ့ဒီ32ဦးကတော့ဒဏ်ရာပြင်းထန်တဲ့အတွက်ဒါဆေးရုံမှာရောက်နေပြီလို့သိရတယ်ဟိုကြံတဲ့ဒီမစိုးရင်ရဒဏ်ရာရတဲ့သူဆေးနဲ့ရှိပြီးတော့အများပြားရှိတယ်လို့သိရတယ်ဗျဒါကြောင့်မို့လို့ဒီသေဆုံးတဲ့ဥယျာဉ်လည်းဆက်ပြီးတော့တိုးလာနိုင်တယ်လို့ဒီဒဏ်ရာရတဲ့ဥယျာဉ်ကလည်းဆက်ပြီးတော့ဒါတိုးလာနိုင်တယ်လို့ကျွန်တော်တို့ကဟိုအဲ့လိုပဲသိရတယ
်စစ်တွေမြို့မှာဘာတိုက်ပွဲမှဖြစ်ပွားတာမရှိဘဲနဲ့လူစီကားတဲ့ဈေးအတွင်းကိုစစ်ကောင်စီကအခုလိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အေးပြောခွင့်ရခန္ဓုခါကပြောပါတယ်
ဟုတ်ဒီလိုမျိုးအပြင်းမဲ့ပြည်သူတွေဈေးရောင်းဈေးဝယ်လုံနေတဲ့ဈေးထည့်ကိုဒီအကြံဖက်ဖက်စစ်ကောင်စီကရည်ရွယ်ချက်ရှိရှိဒီလက်နေကြီးနဲ့ပြစ်ခတ်တိုက်ခိုက်တယ်ဆိုတာကတော့ဒါဟာဒါအလွန်ဆိုးရတဲ့ဒီအကြံဖက်တိုက်ခိုက်မှုတစ်ခုဖြစ်တယ်ဟိုတစ်ဖက်ကပြောရမယ်ဆိုလို့ရှိရင်တော့ဒါဟာဒီမြန်မာနဲ့ဒီအရှိတောင်အာရှသမိုင်းမှာဒီအဆိုးအဝါဆုံးအကြံဖက်တိုက်ခိုက်မှုတွေထည့်ကဒါတစ်ခုဖြစ်တယ်လို့ပြောလို့ရတယ်ဗျဒီလိုမျိုးဒီအကြံဖက်ဖက်စစ်စစ်ကောင်စီအဖွဲ့ရဲ့ဒီအပြင်းမဲ့ပြည်သူတွေကိုဥတည်ပြမထားပြီးတော့မှဒီဆိုးရလာတဲ့ဒီအကြံဖက်လောက်ရမျိုးကိုနော်အိန္ဒိယနိုင်ငံတွေအပါအဝင်ဒီအာဆီယံနဲ့ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါဝိုင်းဝန်းကန့်ကွက်ဒါတားဆီးကြဖို့လိုပါတယ်လို့ကျွန်တော်တို့အနေနဲ့ကတော့ဟိုပြောလိုပါတယ်ဗ
ျလက်ရှိမှာတော့တည်ဆုံးသူတွေနဲ့ဒဏ်ရာရတဲ့သူတွေကိုစစ်တွေဈေးရုံကိုပို့ဆောင်ထားတယ်လို့စစ်ကောင်စီကဆေးရုံအဝင်ထွက်တွေကိုလည်းပိတ်ထားတယ်လို့စစ်တွေဒေသခံကပြောပါတယ်။အခုလိုအရက်သားတွေကိုဥတီပစ်ခတ်မှုတွေကြောင့်စစ်တွေမျိုးမှာနေထိုင်တဲ့ဒေသခံတွေကြောက်လန့်နေကြရတယ်လို့စစ်တွေဒေသခံတူကပြောပါတယ
်။ဟောဒီဟာကတော့ဗာဒီစစ်ကြီးဟိုအစ်သူတွေကခြားတော့အောက်ပြားနေနေပြီးတော့ဟောနေရတဲ့အနေအထားတွေမှာကြားတော့လုံဆုံးမှုတော့မရှိဘူးပေါ့နော်။လူတိုင်းကတော့ကြောက်စစ်ပြင်းတဲ့အဲ့လိုပုံစံမျိုးဟောကျွန်တော်တို့စစ်တွေမျိုးမှာနေတဲ့သူတွေကဘယ်လိုမျိုးဒီမျိုးကနေပြီးတော့ဒီဆွဲရမလို့ဆိုတဲ့ညာပေါ့နော်ပို့အဆက်အလျေလုံးတော့ပေါ်တဲ့နေပြီးတော့ဟိုတနေနေဆိုတော့လုံဆုံးတဲ့နေရာမျိုးဘယ်လိုသွားရမလဲဆိုတဲ့အကြောင်းလေးကိုတော့စဉ်းစားကြည့်ပါဦးဒီမှာတော့လည်းနေနေကြည့်ကြတဲ့အခါကိုယ်ကိုယ်တော့မလုံဆုံးတဲ့လိုမျိုးခံစားရ
ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတပ်စခန်းတွေလက်လွတ်ဆုံးရှုံးနေရပြီးတော့အထိနာနေတဲ့စစ်ကောင်စီဟာအရသားတွေနေထိုင်တဲ့မြို့ပေါ်ရပ်ကွက်နဲ့လူနေခြေရွာတွေဆေးရုံတွေစာတင်ကျောင်းတွေကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းအရသားထိခိုက်ဒေဆုံးမှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။ဒီအပိုင်းအတွင်းမှာပဲမင်းပြားမြို့နယ်မင်းဖူးဆေးရုံကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တာကြောင့်ဆေးရုံတစ်ခုလုံးပျက်စီးသွားတယ်လို့ဆေးကုသမှုခံယူနေသူတွေဆေးရုံဝန်ထမ်းတွေအများအပြားဒဏ်ရာရရှိခဲ့တယ်လို့အေဘက်ကထုတ်ပြန်ထားပါတယ်။တစ်ဆက်တည်းမှာပဲမင်းပြားမြို့နယ်တေကန်ကျေးရွာအတွင်းကစိပေးဒုက္ခတွေတွင်နေထိုင်တဲ့စာတင်ကျောင်းကိုစစ်ကောင်စီလေကျောင်းကဘုံကျဲခဲ့တာကြောင့်စိပေးဒုက္ခတွေအများအပြားလဲဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။